ထောင်ပေါင်းများစွာသောကမ္ဘောဒီးယားပြည်သူ့ပါတီ CPP ကိုထောက်ခံသူတွေနဲ့ကီလင်းစီလို့ခေါ်တဲ့ခမာနီအုပ်ချုပ်တဲ့ကာလအတွင်းအသက်မတည်ဘဲကြံရိုက်ခဲ့သူတွေဟာအစွန်းရောက်မော်ဝါဒီခမာနီခေါင်းဆောင်ပူပေါ်ပြုတ်ကျသွားတဲ့39နှစ်ပြည့်အခမ်းအနားကိုဇန်နဝါရီလ9ရက်နေ့မှာကျင်းပခဲ့ကြပါတယ်။ကမ္ဘောဒီးယားခမာနီရဲ့အုပ်ချုပ်တဲ့ကာလအတွင်းလူပေါင်း 1.9 တန်းလောက်သေဆုံးခဲ့ကြရတာပါ။အတီးမုတ်အကခုံနေနဲ့ဖျော်ဖြေမှုတွေနဲ့ဝင်းကြီးချုပ်ဟွန်ဆန်ရဲ့မိန့်ခွန်းနားထောင်ဖို့အတွက်လူပေါင်း 4,000 လောက်တက်ရောက်ခဲ့ကြပါတယ်။ခမာနီကိုဖြုတ်ချနိုင်ခဲ့တဲ့အတွက်လက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကိုထောက်ခံသူတွေကကျေးဇူးတင်နေကြပါတယ်။ CPP ကိုထောက်ခံသူဖစ်ဘာဟတ်ဆိုသူကတော့လူတွေအစုလိုက်အုံလိုက်တပ်ဖြတ်တဲ့ခမာနီလက်ထက်မှာအသက်မတည်ဘဲကြံရည်နေခဲ့တဲ့အတွက်ဒီနေ့ဟာသူ့အတွက်ဒုတိယကြိမ်မြောက်ပြန်လည်မွေးဖွားခြင်းဖြစ်ကြောင်းဒီနေ့ကိုသူ့အနေနဲ့ဘလို့မှမိဖြောက်တည်လို့ရနိုင်မှာမဟုတ်ကြောင်းပြောပါရယ်။ပိုပက်ရဲ့အင်းကြီးအမေရဝိကြောက်ကြားတပ်ဖွဲ့ဝင်တွေဟာထိုင်းနယ်စပ်ကိုထွက်ပြေးသွားကြပြီးနောက်ဗီယက်နမ်နဲ့ဟွန်ဆန်ဥဆောင်နဲ့တပ်ဖွဲ့တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုကိုအခုခံကာကွယ်ခဲ့ကြပေမဲ့1998ခုနှစ်မှာလက်နက်ချအရှုံးပေးလိုက်ရပါတယ်။လက်ရှိကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာအဲ့ဒီအချိန်တုန်းကတရင်မှုအဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။အဖြစ်မဲ့ကမ္ဘောဒီးယားနိုင်ငံသား2000လောက်ကိုတပ်ဖြတ်ခဲ့မှုနဲ့ဆက်နွယ်ပြီးခမာနီခေါင်းဆောင်ဟောင်းတွေကိုကုလသမဂ္ဂဥဆောင်နဲ့ရာဇဝတ်မှုခုံရုံးကဆွဲချက်တင်အရေးယူခဲ့ပါတယ်။